21 ရာစုပင်လုံညီလာခံမှာချင်းပြည်သူတွေရဲ့သဘောထားဆန္ဒတွေကိုစူးစီးတင်ပြနိုင်ဖို့ပြည်내လုံးဆိုင်ရာအကျိုးဆွေးနွေးပွဲတက်ကိုရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးတော့ကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကိုချင်းပြည်နဲ့အခြေစိုက်နိုင်ငံရေးပါတီတွေကိုအဓိကဖိတ်ကြားထားပြီးတခြားတတိပုဂ္ဂလတွေလူမှုအဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းဖိတ်ကြားထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇူမီအမျိုးသားဒီမိုကရေစီဖွဲ့ချုပ် ZCD ကချင်းပြည်နယ်လုံးဆိုင်ရာ21ရာစုပင်လုံညီလာခံအကျိုးဆွေးနွေးပွဲကိုဒီလ22ရက်နဲ့23ရက်နေ့တွေမှာရန်ကုန်မြို့မှာကျင်းပဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာ21ရာစုပင်လုံမှာချင်းလူတို့ရဲ့လူလားချက်တွေကိုထည့်သွင်းဆွေးနွေးနိုင်ဖို့ပြင်ဆင်တာဖြစ်တယ်လို့ပွဲပြည်မျှော်ရေးကော်မတီတာဝန်ကပူးဇန်ခန်းစွာမပြောပါတဲ
့။ဒီကတော့ဟိုလာမဲ့ဆွေးနွေးပွဲမှာကျွန်တော်တို့အစိုးတင်သွင်းဖို့ပေါ့ရ။အဲ့ဒါဒီကျူတင်ဆွေးနွေးဖို့ပါကျွန်တော်တို့ဟိုတဝူရဲ့စန္ဒမဟုတ်ပဲနဲ့စင်းပြည်နယ်ကိုစားပြုတဲ့အလိုထုတ်ရဲ့စန္ဒသဘောထားအဲ့ဒါဒီစုဆောင်ပြီးမှလေတပြေတုံးလို့တဲ့အခါကျတော့အဲ့ဒါပြည်နယ်ပွဲဆင်တင်ထားမှာပေါ့ပြည်နယ်တွင်းမှာကြီးဆိုင်တဲ့နိုင်ငံကြီးပါတီနဲ့ဦးစားပြီးပြီးခိတ်ထားတယ်ပါတီက30ကျော်ရှိတာလေဒီဒါပြည်နယ်အနိုင်ရတာတော့ကျွန်တော်တို့ဇုံမီဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်နေတော့ကျွန်တော်တို့အဲဒီအားလုံးစုဆောင်ပြီးမှကျွန်တော်တို့ကတစ်ချက်တင်ရင်တင်မှာပေါ့
အဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်ကိုတော့သူကအခုလိုပြောပါတယ
်ဒီလောကရည်ထူထားတဲ့ဟိုစာချုပ်တွေကောင်းထည့်ဖော်ဖို့လိုချင်တာပေါ့သူချုပ်ပြောမယ်ဒီကတော့ဟုတ်စွာဇင်းလုံးစာချုပ်အချက်နာပေါ့ဗျာစိုင်းအင်တာနက်ကန်ဒအဲ့ဒီမှာပ
ါဆွေးနွေးပွဲကိုဖိတ်ကြားထားတဲ့အဖွဲ့အစည်းတော်တော်များများကတရောက်ဖို့အကြောင်းပြန်ကြားထားပေမဲ့ CNDP ခေါ်ချင်းမျိုးသားဒီမိုကရက်တစ်ပါတီကတော့အကြောင်းပြန်ကြားတာမရှိသေးကြောင်းပြောပါတယ် CNDP ပါတီရဲ့အထွေထွေတွင်းမှုစလိုက်ဂျေဗစ်ထောင်းကတော့သူတို့ပါတီကချင်းမျိုးသားညီလာခံအကောင့်ထက်ပေါ်ရေးကော်မတီရဲ့မူတိုင်ဆောင်ရွက်ဖို့ရှိနေတာကြောင်းဖြစ်ကြောင်းပြောပါတယ
်ကျွန်တော်မှဒီလိုရင်းချိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ချင်းတမျိုးသားလုံးဆိုင်ရာဟိုနှင်းတိုင်းပူပေါင်းဆောင်ရွက်မှုတွေကတော့ကျွန်တော်2023ခုနှစ်ကနေပြီးတော့ဒီနေ့ဒီ coordination body တခုရှိပြီးသားပေါ့လေချင်းမျိုးတိုင်းညီလာခံအကောင့်ချက်ဖော်ရေးကော်မတီပေါ့အထူးသဖြင့်ဒီရင်းချင်းချိုင်းတဲ့ပတ်သက်ပြီးတော့ကျွန်တော်ကဟိုညီလာခံဒီနိုင်ငံရေးဆွေးနွေးမှုတွေတော့ဒီပြည်ထောင်စုညီလာခံတွေ27ရာစုတွေအတွက်တဲ့ပဲကျွန်တော်ကတောက်လျှောက်အဲ့ဒီလွန်ခဲ့တဲ့3-5ခရက်ကဒါကျွန်တော်အလုပ်နေပြီးသားဆိုတော့လေဒီ process အတိုင်းပဲကျွန်တော်ကတော့ဖြစ်ရှိပါတယ်
တိုင်းရင်းသားနိုင်ငံရေးပါတီတွေပူးပေါင်းထားတဲ့ညီနောင်တိုင်းရင်းသားပါတီများမဟာမိတ် MBF အတွင်းမှာမိုက်ဂျာယာညီလာခံနဲ့ပတ်သက်ပြီးဒီလ22ရက်နဲ့23ရက်နေ့တွေမှာဆွေးနွေးပွဲရှိတာကြောင့်လည်းမတည့်ရောက်နိုင်တာဖြစ်ကြောင်းပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းညီလာခံဖြစ်မြောက်ရေးကော်မတီအတွင်းမှစလိုင်းအောင်လုံးဟာကတော့သူတို့အနေနဲ့မနက်ဖြန်ကျင်းပမဲ့ဆွေးနွေးပွဲမှာလေးလာသူဖြစ်တည့်ရောက်မှာဖြစ်ကြောင်းအခုလိုပြောပါတယ်
။အခုဒီ CCTV ရလုပ်တဲ့ကိစ္စမှာကျွန်တော်တို့ကသွားပြီးတော့မှတက်ရောက်တဲ့ဆွေးနွေးမှာကျွန်တော်တို့တက်ရောက်မဲ့အမည်အထားကသူတို့ရဲ့အခြေအနေဟောင်းကျွန်တော်တို့အတောဆုံးမပြည့်ရသေးတဲ့အတွက်ကျွန်တော်တို့ကနေလာသူအနေနဲ့ပဲတက်ရောက်ဖို့လောလောဆယ်ရှိပါတယ်ကျွန်တော်တို့ဘယ်လိုတပေါင်းတစီတဲ့ကျွန်တော်တို့တနေရာမှာဘယ်လိုကျွန်တော်ပြန်ထောင်နိုင်မလဲဆိုတဲ့အမည်အထားကိုကျွန်တော်တို့ကသိချင်တာရေသူတို့ဒီနေ့အဲ့လိုမျိုးနည်းနည်းချင်းဆိုင်ဆွင့်ရမယ်ဆိုရင်ဒီနိုင်ချင်တဲ့အကြောင်းတွေကြောင့်ကျွန်တော်တို့တက်ဖို့အပြင်ဆွဲထားတာပါ
ချင်းပြည်နယ်တောင်ပိုင်းညီလာခံဖြစ်မြောက်ရေးကော်မတီဟာချင်းပြည်နယ်တောင်ပိုင်းကလူထုကိုကိုစားပြုနိုင်ဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်။ဩဂုတ်လအတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့21ရာစုပင်လုံကိုတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦး CNF ကလည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်။ဒီလပထမပတ်အတွင်းကတော့ချင်းပြည်ညီညွတ်ရေးကော်မတီ CCSU က27ရာစုပင်လုံညီလာခံအတွက်အကျိုးပြင်ဆင်တဲ့ဆွေးနွေးပွဲတစ်ရက်ကိုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။